ကချင်ပြည်နယ်ရွှေဘူမြို့နယ်နဲ့စကိုင်းတိုင်းအင်းတော်မြို့နယ်တွေမှာစစ်ရဲချင်းတွေကတင်းမာနေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာမြို့ပေါ်ကိုတင်းချောင်နေကြရပါတယ်။တိုက်ပွဲတွေဖြစ်လာမှကိုစိုးရင်ပြီးတော့သူတို့ရဲ့အိုးအိမ်တွေကိုဆွန့်ခွာလာကြရတဲ့အတွက်တီးနံစိုက်ခင်းတွေကိုပါထားခဲ့ရတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေလည်းထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေသတင်းပေးပို့ချက်ကိုငင်းချမ်းပြောပြပေးပါရှင်။
ရွှေကူမြို့နယ်ကျွန်းတော်ရွာနယ်မိုးစစ်ကြီးရွာကြားဒီလ22ရက်နေ့ကလေးကမြန်မာစစ်တပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာမိုးစစ်ကြီးရွာမှာတပ်ဆွဲထားတဲ့အကြောင်းဒေသခံတွေကပြောပါတယ်။တိုက်ပွဲတွေအချိန်မရွေးထပ်ဖြစ်လာနိုင်တဲ့အတွက်အနီးနားကကြီးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာရွှေကူမြို့ပေါ်ကိုတိမ်းရှောင်နေရကြောင်းရွှေကူမြို့ကန်တူက VOA ကိုပြောပါတယ်။
တော်ကြီးပါတော်အရိယာဟာရတော်ဒီကဲဒီမိတယ်မိတယ်ရေမာနေနေတော့တကယ်လည်းပုံကြောင်းပါလေတော်ကျော်ငယ်နဲ့တူပဲဆက်နေရမရနဲ့ဖြစ်နေလေသူတို့ကပြည့်တယ်ဟာဆိုတော့နည်းနည်းအမျိုးသားပြီးမိဆိုးရင်လည်းဘာညာပြောနေရော
တခြားဒေသခံတူကတော့အနီးနားကျေးရွာတွေကပြည်သူတွေရွှေကူမြို့ပေါ်ကိုတင်းရှောင်နေရတာကြောင့်ဒေတာရင်းစီးပွားရေးလုပ်ငန်းတွေပေါ်ထိခိုက်မှုရှိကြောင်းအခုလိုပြောပါတယ်
။သူတို့ကတော့အမီပဲပေါ့ဆောင်မီပဲနန်းလို့ပြောင်းလို့ဆိုက်ကြတာပေါ့။အခုကတော့ပြောင်းကတိမ့်တဲ့အချိန်ဖြစ်ပြီးမှမီပဲဆိုက်တဲ့အချိန်ဖြစ်။နန်းကကျတော့ဟောက်ကြီးကြီးအဲ့ဆိုအခုအဲ့လိုမျိုးပြေးနေရကြောင်းမလို့ရတစ်ချက်လို့ရတစ်ချက်ရှိမယ်ပြီးတော့သူကညီလုပ်ငန်းလုပ်တယ်လေ။ညီညီငါပေါ့။အဲ့ဆိုအခုလိုမျိုးပြေးနေရတော့အဲ့အလုံးမချစ်ကြဘူးပေါ့။ကွာကြတဲ့ချင်းဆိုင်ချင်းနေကြတော့လေဒါနဲ့မဝေးတဲ့နေရာကြတော့လေဆိုက်ရလေရောင်းနေနေဝေးပြီးမှညအိတ်သွားရမယ်တဲဒီပါရှိဟာကြတော့မဆိုက်ရဘူးဗျဆိုက်ပြည်ရည်ပြည့်စီရော
ဒီလ22ရက်နေ့ကမြန်မာစစ်တပ်ဟာကျွန်းတော်ရွာကနေမိုးစစ်ရွာကိုဆက်လီသုံးစီးနဲ့အေယာဝရီမြစ်ကိုဖျက်ကူးနေတဲ့အချိန်တိုက်ခိုက်ခံခဲ့ရပါတယ်မြန်မာစစ်တပ်နဲ့အရတားတွေထိခိုက်ဒေဆုံးရတဲ့သတင်းတွေဒေတာရင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရားအထူးပြုချက်မရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့ဒေတာကန်လက်နက်ကင်တပ်ဖွဲ့တွေအကြားအပြန်အလှန်ဆွတ်ဆွဲနေကြသလိုကြေးရွာတွေမီးရှို့ခံရတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါတယ်။စကိုင်းတိုင်းအင်းတော်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်ဘက်ကအင်အားဖြည့်တင်းနေတဲ့အတွက်ကြေးရွာ9ရွာလောက်ကဒေတာကန်တွေစိုးရိမ်ပြီးတခြားနေရာတွေကိုတင်းရှောင်နေတယ်လို့အင်းတော်မျိုးကန်တူကပြောပါတယ
်လက်ရှိအောင်မကန်နေပြီးတော့အဲအားနေရာလောက်ကျွန်တော်တို့စိတ်တော်မျိုးနယ်တွေဝင်လာတာလေစိတ်တော်မျိုးနယ်တွေဝင်လာတော့ဒီဆွေဝဲတို့သုံးလုံးတို့ဒီနပါတို့ဒီနမကျိုင်းတို့ပင့်ပင်တို့ထောင်ကြတာပေါ့နော်အဲကျော်လွာတို့နားနောင်တို့အဲအဲဒီကတော့ဒီကျွန်တော်တို့စိတ်တော်မျိုးနယ်ဘက်ကိုရှောင်ကြတာပေါ့နော်တောင်နေတဲ့လူအားလုံးပေါင်းလိုက်ရင်တော့3000ကျော်လောက်တည်ရှိမယ်ခင်ဗျာ
။အင်းတော်ဒေတာအတွင်းကကြေးရွာတွေဟာစဘာစိုက်ပျိုးတဲ့ကြေးရွာတွေများပြီးတော့အခုချိန်ကစိုက်ပျိုးပြီးချိန်လည်းဖြစ်ပါတယ်။စဘာရိတ်သိမ်းချိန်အထိနေရပြန်နိုင်တဲ့အခြေအနေမရှိရင်အခက်အခဲရှိနိုင်တဲ့အကြောင်းဒေတာကန်ရွာသားတွေကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းကတာအင်းတော်နယ်ဗမောက်နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ KIA PDF တပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ဒီလဇန်ပိုင်းကတော့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာ9ရွာလောက်ကဒေသခံပြည်သူ800ကျော်လောက်နေရပ်ဆွန့်ခွာတိမ်းရှောင်နေရပါတယ်။သူတို့တိမ်းရှောင်ချိန်ဟာမြေပဲဖော်ချိန်နဲ့တိုက်ဆိုင်နေတာကြောင့်မြေပဲကင်းတော်တော်များများပျက်စီးခဲ့ရသလိုလက်ရှိအချိန်မှာလည်းမြေမြုံမိုင်းအန္တရာယ်ဆိုးရိမ်ရတဲ့အတွက်ပြောင်းရင်းတော်တော်များများကိုမရိတ်သိမ်းနိုင်ကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ။